Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။ UAE American တန်က2016ခုနှစ်ဩဂုတ်လ25ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်ကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 4433ညနဲ့လိုင်းဒိုမီတာ49 kHz 633ညတို့ကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာ။တော်တော်ရှင်အားလုံးရှင်နှန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးရွေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်မှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာမနေ့ကလှုပ်သွားတဲ့ငရင်ကြောင့်အ ਨੇ ဆုံးလူ3ဦးသေဆုံးပြီးတော့ဖျားစီဒီတွေအပါအဝင်တက်ဆစ်ဆုံးရှုံးမှုတွေအများပြားရှိခဲ့ပါတယ်အီတလီနိုင်ငံမှာလှုပ်သွားတဲ့ငရင်ကြောင့်အခုချိန်ထိသေဆုံးသူအရေအတွက်ဟာ100ကျော်သွားပြီဖြစ်ပါတယ်အာဖဂန်နိုင်ငံကာဘူးမြို့မှာရှိတဲ့အမေရိကန်တပ်ကတော်မှမနေ့ညကအကြမ်းဖက်တိုက်ခိုက်မှုဖြစ်သွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မတ်အီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
The United States is monitoring developments from the earthquake that hit north central Burma. We're still gathering information on the event and we'll stay.
အမေရိကန်သူရဲ့အင်ဂျီရိုပြောခွင့်ရသူ John Arnest ကမြန်မာနိုင်ငံမှာငင်းငင်းပြီးအခြေအနေနဲ့ပတ်သက်ပြီးတော့အနီးကစောင့်ကြည့်နေတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်တဲ့အချိန်မှာအပြည့်ဆုံးကြားမှာပါ။အဲ့ဒါအပြင်မြန်မာနိုင်ငံအလေပိုင်းကိုဟိုပြုပြီးတော့ထုတ်ကပ်ခဲ့တဲ့ငင်းငင်းကြောင့်ပျက်စီးဆုံးရှုံးမှုတွေဖြစ်နေရတဲ့နောက်ဆုံးအခြေအနေတွေကုရအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းလိုက်တဲ့ပေါ်လူခွင့်အဖွဲ့တွေကနေပြီးတော့ကြိုဆိုလိုက်တဲ့အကြောင်းအစရှိတဲ့သတင်းလွှာတွေကိုနားဆင်ကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုကြားမှာပါ။အခုတော့ထိတ်တန်းရောက်နေတဲ့သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မအီတန်စင်တို့ကကြီးညာပေးကြပါလိမ့်မယ်ခင
်ဗျာ။မြန်မာနိုင်ငံမှာမနေ့ညကလှုပ်သွားခဲ့တဲ့ငရင်ကြောင့်အ ਨੇ ဆုံးလူ3ဦးသေဆုံးပြီးရှေးဟောင်းစီတီပထိုးတွေအပါအဝင်အဆောက်အဦအတော်များများပြိုကျပျက်စီးသွားခဲ့ပါတယ်။မနေ့ညနေ9နာရီကျော်ကျော်လေးကမကွေးတိုင်းဒေသကြီးအတွင်6မြို့နယ်ရဲ့အနောက်ဖက်12မိုင်လောက်ကိုဗိုလ်ပြုတ်ပြီးပြင်းအား6.8ရှိတဲ့ငရင်လှုပ်သွားခဲ့တာကြောင့်မကွေးတိုင်းဒေသကြီးအပါအဝင်စကိုင်းတိုင်းရန်ကုန်တိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်ကယားပြည်နယ်နဲ့ကချင်ပြည်နယ်တွေအပြင်အင်းဒီဂျင်ထိုင်းနဲ့အိန္ဒိယနိုင်ငံတွေအထိပါရပ်ခတ်သွားခဲ့တာဖြစ်ပါတယ်။ငရင်သတင်းနဲ့ပတ်သက်လို့အစိုးရအနေနဲ့အဆက်မပြတ်ထုတ်ပြန်ပေးသွားမှာဖြစ်သလိုကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းစတင်ဆောင်ရွက်နေပြီဖြစ်ကြောင်းပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကနဦးရရှိတဲ့သတင်းတွေအရငရင်ဟာအင်အားကြီးမားပြီးထိခိုက်မှုများတာကိုတွေ့ရတဲ့အကြောင်းမုဒ္ဒလာဌာနညွှန်ကြားရေးမှူးဒေါ်ကြီးငင်းပြောတာကိုကိုကာပြီးဩဂုတ်လ25ရက်နေ့ထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်။ငရင်တန်းကြောင့်ပကံညောင်ဦးမှာရှိတဲ့နာမည်ကြီးရှေးဟောင်းစီတီတွေလည်းပြိုအတော်များများပြိုကျပျက်စီးသွားခဲ့တဲ့ပုံတွေကိုဒေသခံတွေကလူမှုကွန်ရက်တွေမှာဖော်ပြကြပါတယ်။ပြည်ကြားရေးဝန်ကြီးဌာနရဲ့အဆိုအရကတော့ပကံနဲ့ညောင်ဦးမှာတင်ဖျားစီတီပေါင်း185ကိုပျက်စီးသွားတယ်လို့ဆိုပါတယ်။မန္တလေးတိုင်းအတွင်းတခြားဒေသမန္တလေးတိုင်းအတွင်းနဲ့တခြားဒေသတွေမှာရှိတဲ့ဇေဒီပထိုးတွေနဲ့အဆောက်အဦတွေလည်းပျက်စီးသွားတယ်လို့ဆိုပါတယ်။ပကံမြို့ကပြိုကျပျက်စီးသွားတဲ့ဇေဒီဒီနေရာမှာလည်းလူရဲခိုးယူမှုတွေမရှိရလေအောင်လုံခြုံရေးတွေချထားတယ်လို့ဆိုပါတယ်။ငရင်ကြောင့်ပျက်စီးသွားခဲ့တဲ့ပကံကတမိုင်းဝင်ရှေးဟောင်းဇေဒီပထိုးတွေအတွက်အရေးပေါ်ကာလသတ်မှတ်ပြီးအများဆုံးပြန်လည်ပြင်ဆင်နိုင်အောင် UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကအတာဝန်လုတ်ဆောင်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီငရင်ဟာပကံမှာလုတ်သွားခဲ့တဲ့1985ခုနှစ်ငရင်ပြီးရင်အကြီးဆုံးဖြစ်တယ်လို့ဆိုပါတယ
်အီတလီအလယ်ပိုင်းမှာဗိုဒူးနစ်ကလှုပ်ခတ်ခဲ့တဲ့ငရင်တန်းကြောင့်လူအနည်းဆုံး159ဦးသေဆုံးခဲ့ပြီးတော့လူ360ထက်မနည်းဒဏ်ရာရရှိခဲ့တယ်လို့အီတလီအာဏာပိုင်တွေကပြောပါတယ်ကယ်ဆယ်လုပ်သားတွေကအပျက်စီးတွေကြားတဲ့ကပိတ်မိနေတဲ့သူတွေကိုညာလုံးပေါက်ဆက်လက်ရှာဖွေနေခဲ့တာပါငရင်တန်းခံခဲ့ရတဲ့ဒေသတွေကိုဝန်ကြီးချုပ်မာတီယိုရန်ဂျီကဗိုဒူးနစ်စစောပိုင်းကရဟတ်ရင်နဲ့တွားရောက်ခဲ့ပြီးတော့ကယ်ဆယ်ရေးစေတနာဝန်ထမ်းတွေနဲ့တွေ့ဆုံခဲ့ပါတယ်။အခြေခံရန်တရားအဆောက်အုံဆိုင်ရာဌာနဝန်ကြီးအပြင်ပြည်သူ့ကာကွယ်ပေးရေးဌာနအကြီးအကဲနဲ့လည်းရန်ဂျီကပြောဆိုခဲ့ပါတယ်။သတင်းထုတ်တွေကဒီဖြစ်ရပ်နဲ့ပတ်သက်ပြီးမေးရမှာတော့အီတလီဝန်ကြီးချုပ်ကဒီအချိန်ကစကားပြောနေရမယ့်အချိန်မဟုတ်ပဲဘယ်မိသားစုဘယ်မျိုးဘယ်ရွာကိုမှနောက်မချန်ထားဘူးလို့ပြောခဲ့ပါတယ်။အီတလီဒေသစံတော်ကြီးမနက်3နာရီခွဲအချိန်ကငရင်လှုပ်ခတ်ခဲ့တာဖြစ်ပြီးငရင်ဘဟုအနီးတစ်ဝက်ကမြို့3ခုမှာပျက်စီးမှုတွေအများအပြားဖြစ်နေခဲ့ပါတယ်။တိုက်ဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်။နော်ဆီယမ်မြို့အရှိတောင်ဘက်30ကီလိုမီတာလောက်ကိုဘဟုပြုတ်ပြီး 6.2 Richter scale နဲ့လှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကဖော်ပြထားပါတယ်။အခုလိုငရင်လှုပ်ခတ်မှုနဲ့ပတ်သက်ပြီး Vatican နိုင်ငံကပုပ်ယဟန်မင်းကြီးကတည်သူတွေနဲ့အတူထပ်ထပ်မြတ်ဝမ်းနည်းတဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပြီးဝတ်ပြုစီတောင်းခဲ့ပါတယ်။ အမေရိကန်နိုင်ငံသားဝန်ကြီးချုပ်ကယ်ရီကအီတလီဝန်ကြီးချုပ်နဲ့ဆက်သွယ်ခဲ့ပြီးလိုအပ်တဲ့အကူအညီပေးမယ်လို့ပြောခဲ့ပါတယ်။ဂျာမန်ပြည်သစ်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းလိုအပ်တဲ့အကူအညီပေးမယ်လို့ကမ်းလှမ်းခဲ့ပါတယ်။အီတလီနိုင်ငံမြို့တော်ရောမမြို့အပဝင်း150ကီလိုမီတာအကွာအထိအွန်ဘရီယာဒေတာရဲ့အများစုမှာနိုင်ငံရေးလောက်ကမှုတန်းနဲ့ခံရရပါတယ်။